ပြည်မျိုးသားစီအုံညောင်လေးပြည်ခရိုင်မုံမျိုးနယ်ထဲမှာရှိတဲ့ရေဘေးတင့်ကျေးရွာတွေကိုကူညီကယ်ဆယ်ဖို့လာတဲ့ပရဟိတအဖွဲ့တွေဟာလက်နက်ကြီးတွေနဲ့အပြစ်ခံခဲ့ကြပါတယ်။ဒါပြင်ရွာတွေရှိအကိုလာတဲ့အခါမှာလည်းအကူအညီပစ္စည်းတွေကိုသိမ်းတယ်လို့ဒေသခံပရဟိတကယ်ဆယ်ရေးလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်။ဒီသတင်းကို VOA သတင်းတောက်မှအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ပြည်မျိုးသားစီယုံညောင်လေးပင်ခရိုင်မုံမြုံနယ်ထဲမှာရှိတဲ့ရေဘေးပင်ကြီးရွာတွေကိုကူညီကယ်ဆယ်ဖို့လာတဲ့ပရဟိတအဖွဲ့အစည်းတွေကိုစစ်တပ်ကဟန့်တားတာလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်နေတယ်ဆိုပြီးကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစက်တင်ဘာလ20ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒေသခံရေဘေးပင်ပြည်သူတွေစီကိုလာတဲ့ပရဟိတအဖွဲ့အစည်းတွေကိုဟန့်တားရုံသာမကပစ္စည်းတွေပါသိမ်းတာတွေရှိတယ်လို့လည်းဒေသခံကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။
အခုပြည်ကသမားကြီးလာနေရတယ်သူကအရှိပေးမသွားဘူးကွမရပေးမသွားတဲ့နဲ့သူပါနဲ့ကုန်၆နေပါညာသူပြစ်စိပါသိနေတာပေါ့သိပြီးတော့မှသူပြန်မောင်းထုတ်တယ်မောင်းထုတ်မယ်ဟိုကကျန်တဲ့ပြစ်စိနဲ့သူကရရနေရသွားမယ်ဆိုပြီးတော့ပြန်ခွင့်တော်ရသူကအနောက်ကလက်လက်ကြီးနဲ့လက်ထုတ်တော်မှာရအခုကျွန်တော်တို့ရေစကြီးတရားနေလင်းငါရက်ကြီးကပေးမသွားဘူးမရအခုလုံးပိတ်ကားပြီးတော့ရွာရဲကလက်လက်ကြီးနဲ့ထုတ်ခဲ့အဲဒီတော့ကုန်တဲ့ညာအခုပြစ်စိလာလို့တော့သူကလမ်းမပိတ်အကုန်ပိတ်မရမကဒီလမ်းသွားတော့ရသူကလက်လက်ကြီးနဲ့ထုတ်အခုဒီနောက်ပိုင်းတစ်ဖက်နှစ်ဖက်ကျတော့မူစလင်အဖွဲ့ရောပါလာတယ်သူတို့လာတော့တစ်ဖက်နှစ်ဖက်ကတော့အိမ်ကြီးလိုက်ကယ်လို့ရတယ်မှာ
အဲ့ဒီနေရာတွေမှာကျေးရွာတွေကိုစစ်တပ်ကမကြာခဏလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေရတာဖြစ်ပြီးအဲ့ဒီဒေသမှာစစ်ဘေးကရေဘေးတံပါခံစားနေရတဲ့ရွာသား9000ထက်မနည်းရှိနေတာပါရေဘေးကိုကြုံရတဲ့အခါမှာစားတောက်ရေးအတွက်ပို့ပြီးတော့အခက်အခဲရှိလာတယ်လို့လည်းပြောပါတယ
်သူတို့ကပုံမှန်ပဲသူတို့ကပြည်သူဘက်ကအမုန်းကားတာပါသူအပိရရနဲ့ကရင်ရိုးတို့တိုက်မနိုင်တဲ့ဒီရွာစီလူတွေပဲသူအညှိုးထားပြီးတော့ရွာရင်ဒုက္ခပေးရတယ်မိုင်းဒီမဲ့ရေကြီးနေကြတော့အခက်ခဲဓာတ်ကြုံရောသူဒုက္ခဆက်ပြီးတော့စားရတော့ရအောင်ဆက်ပြီးတော့မပြေုံတမလဲကြံတော့ပါဘို့ဒီကဒီခါကြီးတာရေကတော်တော်အချိန်နေဆုံးတယ်ဟိုအရင်နှစ်တည်းရတာဒီတကားတော့တော်တော်အသေးတန်ဖြစ်တယ်ရွာပေါင်းလေးကြီးရကျော်ရတယ
်ညောင်လေးပင်ခရိုင်ဟာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့စစ်ကောင်စီတပ်တွေနဲ့KNUP ရဲ့ပူပေါင်းတပ်တွေနှစ်ဖက်ထိတွေ့တိုက်ပွဲတွေအများဆုံးဖြစ်နေတဲ့ခရိုင်ဖြစ်ပြီးစစ်တပ်ရဲ့တပ်စခန်းတွေလည်းလက်လွတ်ဆုံးရှုံးခဲ့ရတဲ့ခရိုင်လည်းဖြစ်ပါတယ်။အဲ့ဒီဒေသမှာစစ်ဘေးရှောင်အများဆုံးရှိနေပြီးအခုအခါမှာတော့စစ်ဘေးသာမကရေဘေးတံကိုပါကြုံတွေ့နေရတဲ့ဒေသလည်းဖြစ်ပါတယ်ရှင်။